မြန်မာနိုင်ငံတလွှားအိုးအိမ်ပြောင်းရွှေ့နေထိုင်ရသူဘယ်လောက်ရှိနေလဲဆိုတော့ကိုအတိအကျသိနိုင်ဖို့အတွက်စိတ်ကိုခက်ခဲနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအန်ဒရီမက်ခီစစ်ကပြောကြားလိုက်ပြီးတော့ပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူတွေနဲ့ပြည်ပကိုထွက်ပြေးတဲ့ဒုက္ခတွေနောက်ထပ်ရှိလာနိုင်တယ်လို့သတိပေးလိုက်ပါတယ်။ချင်းနဲ့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်နဲ့နိုင်ငံတပ်ဖွဲ့အေရုချာတိုက်ပွဲတွေတိုးလာတာနဲ့အမျှပြည်ရင်းမှာရောအိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုပါထွက်ပြေးသူတွေရှိနေတာကြောင့်စိုးရင်စိတ်ပူကြောင်း UNHCR ကတောက်ကြမ်းမှာစင်ညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတန်ခိုးရတဲ့ဒေသတွေမှာ UNHCR ကလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်အဆင့်တင်ဖြစ်နေပေမဲ့စစ်ကြောင်အရေးအတွက်ကိုတည်တည်ချာချာသိရနိုင်မှုတွေပိတ်ခတ်ချောနေတယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။မနေ့ကဒီဇင်ဘာလလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်ရခိုင်ပြည်နယ်ဘက်နဲ့တခြားဒေသတွေအချင်းချင်းမှန်ကိုသိရဖို့အဲ့ဒီဒေသတွေကိုမတော်ရနိုင်ခဲ့တဲ့အတွက်ထိရောက်တဲ့အကူအညီတွေပေးလို့မရပဲဖြစ်နေတယ်လို့လည်းပြောပါတယ်။မကြာခင်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးခေါ်လွန်လာတဲ့နောက်ထပ်ဒုက္ခကလေးကိုနေခွင့်ပေးဖို့အတွက်အကူအညီတွေပါဆက်ပြီးတော့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်း UNHCR ကပန်ကြားချက်ပါတယ်။ UNHCR ရဲ့အထူးတန်တမန်ဖြစ်တဲ့ဟောလိဝုဒ်အကျော်မော်အန်ဂျလီနာဂျိုလီဟာပြီးခဲ့တဲ့သတင်းသွက်ထုတ်တာပဲဘင်္ဂလားဒေ့ရှ်နိုင်ငံကတိမ့်နေရှိတဲ့ရောဂါဒုက္ခတွေရှိရာဒုက္ခတွေစခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့ကိုတွေ့ဆုံပြီးဒုက္ခတွေကိုလက်ခံထားတဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။